မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ6ရက်တောက်ကြနေညနေခင်း6:00ခွဲနဲ့9:00ဒီစီစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတက်ထုတ်လွှင့်နေပါပြီ။ကျွန်မနှောင်းလာပါအခုညနေခင်းအစီအစဉ်မှုဖြစ်တောင်းဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညနေခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အကောက်ခွန်တိုးမြင့်လိုက်တာကိုလက်တော့ပြန်တဲ့အနေနဲ့ကျွတ်တူကလည်းအမေရိကန်သွင်းကုန်တွေပေါ်အခွန်တိုးကောက်မယ်လို့ပြောပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာပျောင်ရမ်းမြို့မှာရောက်နေပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကဘင်္ဂလားဒေ့ရှ်ကိုဒေါ်လာတန်100ကူညီထောက်ပံ့မယ်လို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူတူပြပေးတော့မှာခင်
။ကောင်းပါပြီရှင်။ကချင်ပြည်နယ်ရင်မကြခင်ကပဲရေးကြီးမြေပြုံမှုတွေနဲ့ကြုံခဲ့ရတဲ့သူတွေနဲ့စစ်ဘေးရှောင်နေရဆဲဖြစ်တဲ့ကချင်ဒေသခံတွေအတွက်အစိုးရဘက်ကကူညီထောက်ပံ့ပေးနေတဲ့အခြေအနေဆိုင်ရာသတင်းမှာကြားမှာကတော့
ဆောင်းလုံးကျင်းနေပြီရေပြတ်နေပါလေခင်ဗျာဥပဒေနဲ့အခုတော့အောက်ဆောင်ကလေးတွေရေးပြီးသားသူကြီးရကတော့လေးကြောင်နေလိုက်ရေပြတ်သွား
တယ်ကချင်ပြည်နယ်ကဒေသခံတို့ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ကြားအပြင်ထိုင်းနိုင်ငံချင်းရခိုင်အတွင်းကလိုင်းကုတ်ခုတွေပိတ်မိနေတဲ့ကြောင်သားဘော်လုံးအသင်းနဲ့နေပြကိုကက်ဆယ်ရေးလုပ်နေတဲ့ထိုင်းဘရင်ဒေသကအငိမ့်စားတကြတူတည်ဆုံခဲ့ရတဲ့သတင်းတွေကိုတင်ပြသွားမှာဖြစ်တယ်လို့ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲ Quarter Final ပွဲကြိုသုံးသပ်ချက်တွေကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်တရုတ်နိုင်ငံကတွင်းကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီပြီးအခွန်တိုးမြင့်ကောက်ခံဖို့ဆုံးဖြတ်လိုက်တဲ့အတွက်တရုတ်နိုင်ငံအနေနဲ့လည်းတံပြန်အကောက်ခံတွေမဖြစ်မနေလှုပ်ဆောင်မယ့်အခြေဆက်ရောက်ခဲ့ကြောင်းတရုတ်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ကွန်ပစ်စီပေါင်း800ကျော်ကိုအခွန်25ရာခိုင်နှုန်းတိုးမြင့်ကောက်ခံဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်ခဲ့တာပါအဲ့ဒီအကောက်ခွန်တိုးမြင့်မှုဟာတောက်ကြနေမှာစတင်အသက်ဝင်တာပါအခုလိုအခွန်တိုးမြင့်ကောက်ခံမှုဟာတရုတ်နိုင်ငံအတွင်းကစားသုံးသူတွေရဲ့သဘောထားကိုစတင်ပြောင်းလဲသွားစေပြီလည်းဖြစ်ပါလေစားသုံးသူတချို့ကတရုတ်နိုင်ငံတို့ကုန်ပစ္စည်းတွေဟာအရေးအသွေးကောင်းမွန်ပြီးဖြစ်တဲ့အတွက်ပြည်တွင်းပစ်ကိုပဲအားပေးမယ်လို့ပြောဆိုနေသူရှိသလိုတချို့ကလည်းအခွန်တိုးကောက်တာကြောင့်ဈေးတွေကြီးကွန်ရင်မဝယ်တော့ဘူးလို့ပြောတဲ့သူလည်းရှိပါလေအမေရိကန်ရဲ့လုပ်ရက်အပေါ်တံပြန်လှုပ်ဆောင်သွားမယ့်အကြောင်းတရုတ်ကွန်တွေးဝန်ကြီးဌာနကအစောပိုင်းမှာပြောထားပြီးဖြစ်ပါတယ်။ဒါပေမဲ့တရုတ်တို့ရဲ့တံပြန်လှုပ်ဆောင်မှုဟာဘယ်လိုပုံစံမျိုးဖြစ်မယ်ဆိုတာတော့တောက်ကြနေအစောပိုင်းအထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။နိုင်ငံကြအခုလိုကွန်တွေးဆိုင်ရာတင်းမာမှုတွေဖြစ်ပေါ်နေတာကစီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေတဲ့ယင်းနည်းမြုံနှံမှုကိုအားပေးရမယ့်အဖို့ဆိုပြီးအမေရိကန်ဗဟိုမှန်အရာရှိတွေအကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ဆုံးသက်ရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံကိုနှစ်ရက်ကြာခီရောက်ရှိနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အခြေခံအဆောက်အုံတည်ဆောက်မှုတွေဆက်ပြီးလုပ်နေတဲ့ဆိုတဲ့အမေရိကန်ထောင်လှည့်ရေးသတင်းတွေထွက်ပေါ်နေချိန်မှာပဲဝန်ကြီးပွန်ပေယိုမြောက်ကိုရီးယားကိုရောက်ရှိနေတာပါ။မြောက်ကိုရီးယားကျွမ်းဆွဲနျူကလ িয়ার ကင်းစင်ရေးအတွက်ပြီးခဲ့တဲ့လတုန်းကစင်ကာပူနိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာကင်ဂျွန်အွန်းကတိပေးခဲ့သလိုလက်တွေ့ဆောင်ရွက်တာတွေရှိမှရှိဝန်ကြီးပွန်ပေယိုကစောင့်ကြည့်လေ့လာနေတာဖြစ်ပါတယ်။ခီးစဉ်ပထမနေ့ဖြစ်တဲ့ဒီနေ့တောက်ကြနေ့မှာကိုရီးယားအနာရပါတီအကြီးအကဲရရှိလက်ဖြင့်ထောက်လှမ်းရေးအကြီးအကဲဟောင်းလက်ဖြစ်တဲ့ကင်မြုံချူနဲ့ဝန်ကြီးပွန်ပေယိုတွေ့ဆုံပါတယ်။အခုခီးစဉ်ဟာဝန်ကြီးပွန်ပေယိုအနေနဲ့မြောက်ကိုရီးယားကိုတတိယအကြိမ်သွားရောက်တာဖြစ်ပြီးတော့တရက်ကျော်နေတာကတော့ပထမဆုံးအကြိမ်ဖြစ်ပါတယ်။စင်ကာပူထိပ်သီးဆွေးနွေးပွဲမှာကင်ဂျွန်အွန်းကကိုရီးယားကျွမ်းဆွဲမှာနျူကလ িয়ার အပြီးတိုင်ကင်းစင်စေရမယ်ဆိုပြီးကတိပြုပြောဆိုခဲ့ပေမဲ့ဘယ်လိုပုံစံနဲ့အဲ့အချိန်မှာအဲ့ဒါလိုဖြစ်ရမယ်ဆိုတဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ဒါကြောင့်ဝန်ကြီးပွန်ပေယိုရဲ့အခုခီးစဉ်ကနေမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေအဆုံးသတ်နိုင်မဲ့အချိန်သတ်မှတ်ချက်နဲ့အတူအစီအစဉ်တွေကိုဘယ်လိုချမှတ်လုပ်ဆောင်သွားမယ်ဆိုတဲ့အသေးစိတ်ကိုမြောက်ကိုရီးယားဘက်ကရှင်းလင်းပြောဆိုလာအောင်ဖိအားပေးနိုင်ဖို့မျှော်လင့်နေကြပါရဲ့ရှင်။
မတကင်ချင်းပဖို့ရှိတဲ့ NATO မြောက်အတန်လေးစာချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရန့်အနေနဲ့ရုရှားဆိုးရပေါ်ထိတိုက်ရင်ဆိုင်သွားမယ့်အကြောင်းစိုးရိမ်မှုတွေဖြစ်ပေါ်နေကြတဲ့အနောက်အုပ်စုနိုင်ငံတွေအပေါ်အမေရိကန်အရာရှိတွေကအမှကန်ချက်ပေးနေပါတယ်။ရုရှားကအနောက်အုပ်စုဒီမိုကရေစီနိုင်ငံတွေအချင်းချင်းကြားသူးကွဲအောင်လှုပ်ဆောင်နေမှုတွေနဲ့တာလတ်ပစ်နျူကလ িয়ার ဒုံးကျည်ဆိုင်ရာနိုင်ငံတကာသဘောတူချက်ကိုချိုးဖောက်နေမှုတွေကိုဟန်တာကာကွယ်နိုင်ရေးအတွက် NATO ထိပ်သီးဆွေးနွေးပွဲအတွင်းခေါင်းဆောင်တွေသဘောတူကြလိမ့်မယ်လို့ NATO ဆိုင်ရာအမေရိကန်သံတမန်ကြီးကေဘီလီဟာချစ်စင်ကအင်ပီရိုသတင်းတောက်တွေကိုကြာသပတေးနေ့ကတယ်လီဖုန်းနဲ့ပြုလုပ်တဲ့မြန်မြန်ကန်အတွင်းမှာပြောကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီး1949ခုနှစ်ကအမေရိကန်ဥဆောင်ရေးဆွဲခဲ့တဲ့လွတ်လပ်တဲ့အနောက်အစုမူဝါဒတွေရဲ့အခြေခံအုတ်မြစ်ဖြစ်တဲ့နေတိုညွန်ပေါင်းအဖွဲ့အပေါ်ထားရှိတဲ့သမ္မတထွန်းရဲ့သဘောထားအပေါ်စိုးရိမ်မှုတွေထွက်လာနေချိန်မှာတာမကြီးကအဲ့ဒီလိုပြောကြားလိုက်တာပါ။နေတိုအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ထည့်ဝင်ရမယ့်ကာကွယ်ရေးဆိုင်ရာအသုံးစရိတ်တွေပြည့်မြအောင်မထည့်တဲ့အပေါ်ဘယ်လ်ဂျီယမ်၊ကနေဒါ၊ဂျာမနီနဲ့နော်ဝေးစတဲ့နိုင်ငံတွေကိုသမ္မတထွန်းကပြင်းထန်တဲ့စကားလုံးတွေတုံ့နှုံထားတဲ့စာတွေမကြသေးခင်ကပြဖို့ခဲ့တယ်လို့ဆိုပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရှေ့သတင်းသက်သေဗြိတိန်နိုင်ငံကိုလာရောက်တဲ့အချိန်အတွင်းမှာ ဝါယောင်ကလေးသေးကံပေါင်းမီဝှက်ထားပြီးတော့စိတ်ဆိုးဒေါသထွက်နေတဲ့ကလေးဆိုးပုံစံကြီးလှုပ်ထားတဲ့ထရမ့်လေးဘူးပေါင်းယုတ်ကြီးကိုထရမ့်ကိုကန့်ကွက်ဆန္ဒပြသူတွေကလေထဲမှာလွှင့်ချခွင့်ပြုဖို့တောင်းဆိုတာကိုတော့လန်ဒန်မြို့တော်ဝင်စာတစ်ခန်းကဖွင့်ပြလိုက်ပါတယ်။ 6 မီတာရှိတဲ့ဒီလေးဘူးပေါင်းယုတ်ကြီးကိုတော့ထရမ့်ကိုစနားပြသူတွေစုဝေးကြမယ်။လာမယ့်တောက်ချာနေ့မနက်ပိုင်းကျရင်လွှတ်တော်အစအုပ်အထက်မှာနှစ်နာရီကြာလွှင့်ထားမှာဖြစ်ပါတယ်။ဒီလိုစနားပြဖို့စီစဉ်ခဲ့ကြတဲ့တက်ကြွလှုပ်ရှားသူတွေဟာဒီကလေးပုံစံထရမ့်လေးဘူးပေါင်းယုတ်ကြီးကိုဖန်တီးဖို့အတွက်အမေရိကန်ဒေါ်လာ1000ကိုအွန်လိုင်းပေါ်မှာရန်ပုံငွေစုဆောင်ကောက်ခံခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ့်ရဲ့သုံးရက်ကြာပြည်တွင်းကြီးစဉ်အတွင်းမှာတော့ဗြိတိန်ဘုရင်မကြီးအဲလိဇဘက်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ 6:00 ခွဲကနေညနေ 9:00 အထိစိုင်းတိုမီတာ 70 kHz 1.63 မြောက်စိုင်းတိုမီတာ 19 kHz 15965 နဲ့စိုင်းတိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
American တန်ကသတင်းတွေကိုဆက်လက်ကြညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီနဲ့အခြေခံအဆောက်အအုံတွေတည်ဆောက်နိုင်မှု ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖွံ့ဖြိုးရေးဘဏ် ADB ကဒေါ်လာ100ကျပ်ကူညီထောက်ပံ့ဖို့အတည်ပြုလိုက်ကြောင်း ADB ကဒီကနေ့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်9000ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကောက်ဆက်ပဇာဒေသကဒုက္ခသည်စခန်းတွေမှာစုပြုံရောက်ရှိနေတာကြောင့်ဒီဒုက္ခသည်စခန်းတွေကိုစီမံခန့်ခွဲရမှာဘင်္ဂလားဒေ့ရှ်အစိုးရအတွက်စိန်ခေါ်မှုတွေကြုံနေရတယ်လို့ ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြတာပါ။အခုADBရဲ့ပထမအထုပ်အကူအညီတွေထဲမှာတော့ဒုက္ခသည်တွေအတွက်အခြေခံလိုအပ်တဲ့အဆောက်အအုံတချို့ဆောက်လုပ်ပေးနိုင်ဖို့နဲ့ဆာလောင်ငတ်မှုမှုယောဂဗေယနဲ့သဘာဝဗေယံတွေရဲ့ဓာတ်တွေကနေတက်နေသလောက်သက်သာရရစေဖို့ကုညီပေးတော့မှာဖြစ်တယ်လို့ ADB ဘဏ်ဥက္ကဋ္ဌတာကေဟီတိုနာကာဝကပြောပါတယ်။ပြီးခဲ့တဲ့မေလကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့ ADB ဘဏ်ရဲ့နှစ်ပတ်လည်အစည်းအဝေးမှာ ဘင်္ဂလားဒေ့ရှ်နိုင်ငံက ADB ထံကနေအခုလိုအကူအညီတွေရဖို့တောင်းခံခဲ့တာပါ။ဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကလည်းလာမယ့်နှစ်နှစ်ခွဲကာလအတွင်းလိုအပ်နေတဲ့ခန်းမှန်းခြေဒေါ်လာ100နဲ့120အတွက်ဒေါ်လာ140စိုက်ထုတ်မှတည်တော်မှာဖြစ်ပါတယ်။ဒီထောက်ပံ့မှုငွေတွေကိုတော့ဒုက္ခသည်စခန်းတွေကိုဆက်သွယ်ပေးတဲ့လမ်းတွေပြုပြင်ဆောက်လုပ်ဖို့စာနာရေးကာတိုးလိုင်းယုံတွေဖြန့်ဖြူးတဲ့စင်တာတွေဆေးရုံစည်းကမ်းတွေစာ
ရဲ့ နီးပြားကို ကယ်ထုတ်ဖို့ ကြိုးစားနေတဲ့ ရင်းငုတ်သမားတဦး လမ်းမှာအောက်ဆီဂျင်ပြတ်ပြီးတော့ သေဆုံးသွားပါတယ်။ သေဆုံးသူစမန်းပူနန်ဟာ ထိုင်းရဲ့တပ်အထွတ်ဖွဲ့ Navy Seal ဝင်အဖွဲ့ဝင်ဟောင်းတယောက်ဖြစ်တယ်လို့ အစိုးရအရာရှိတွေကပြောပါတယ်။ ကယ်ဆေးလုပ်ငန်းတွေမှာစင်ခေါ်မှုတွေရှိနေပြီးအခုသေဆုံးသွားတဲ့ရင်းငုတ်သမားဟာဆိုရင်ကူအတွင်းကိုအောက်ဆီဂျင်ဘူးတွေသွားထားပြီးတော့ပြန်လာလမ်းမှာအောက်ဆီဂျင်ပြတ်ပြီးသတိလင့်မိမျောသွားခဲ့တာဖြစ်တယ်လို့ထိုင်းရဲ့တပ်အထွတ်ဖွဲ့ Navy Seal အကြီးကဲကပြောပါတယ်။အတူလိုက်ပါသွားတဲ့ရင်းငုတ်သမားကအရေးပေါ်ကယ်ဆေးကိရိယာတွေသုံးပြီးအသက်ကယ်ဖို့ကြိုးစားပေမဲ့လည်းပြန်ပြီးတော့သတိမလဲလာတော့ဘူးလို့လည်း ကူအတွင်းရှိရီတွေကိုဖျက်ပြီးတော့ပိတ်မိနေတဲ့သူတွေကိုကယ်ထုတ်နိုင်ဖို့ထိုင်းအာဏာပိုင်တွေနီလန်းစာကြိုးပမ်းနေကြတာဖြစ်ပါတယ်။မကြာခင်ရပ်ပိုင်းတွေအတွင်းမှာမိုးကြီးကျယ်ရွာပြီးတော့ရေကြီးရေလျှံမှုတွေနဲ့အခြေအနေကပိုဆိုးလာနိုင်တာလည်းဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံဖုခဲကျွန်းအနီးမှာကဘာလက်ခီးတဲ့တင်ဆောင်လာတဲ့အပျော်စီတင်မောသွားတဲ့အတွက်အခုချိန်ထိသေဆုံးသူအနည်းဆုံးလူ21ဦးရှိနေပြီးပျောက်ဆုံးနေဆဲဖြစ်တဲ့29ဦးကိုဆက်လက်ရှာဖွေနေကြပါတယ်။အဲ့ဒီတင်မောဟာခီးတဲ့62ယောက်တင်မောဝန်တန်း17ယောက်နဲ့အဲလမ်းညွန်1ယောက်စုစုပေါင်း100ရောက်ကိုတင်ဆောင်လာတာဖြစ်ပြီးထိုင်းနိုင်ငံတောင်ပိုင်းကမ်းလွန်ဒေသမှာကြာသပတေးတွေညက လိုင်းထန်နေတဲ့အချိန်တိတ်မောက်သွားခဲ့တာပါ။အနည်းဆုံးခီးတဲ့12ဦးကိုဆင်းယူတင်ထားရတယ်လို့ဆိုပါတယ်။ပထမအချိန်လိုင်းလုံးနဲ့တိုက်မိစဉ်ရေဆုပ်ထုတ်တဲ့ဆက်အင်ဂျင်ဆက်နဲ့အင်ဂျင်ဆက်တဲကိုအမိုက်တွေဝင်သွားပြီးတဲ့နောက်တင်မောဟာပုံမှန်ဖြစ်မလာတော့ပဲအဲ့ဒီအချိန်မှာနောက်ထပ်လိုင်းလုံးတွေထပ်ခါတလဲလဲရက်ခတ်ပြီးတဲ့နောက်မှာတိတ်မောက်သွားခဲ့တာဖြစ်ကြောင်းတင်မောမာလိန ုတ်နဲ့ဥရောပတိုက်ကကမ္ဘာလေခီးသည်တွေတင်လာတဲ့နောက်ထပ်တင်မော်ဒဇင်တိတ်မော့ခဲ့တာကြောင့်တင်မော့ဘော်ပါလာသူ42ဦးကိုကယ်တင်လိုက်ရကြောင်းလဲထိုင်းအစိုးရယာရှိတွေကပြောပါတယ်တာလာပတဲ့ပင်လယ်ကမ်းခြေတွေရှိတဲ့ဖူခက်ဒေသဟာကမ္ဘာလေခီးသည်တွေအသွားများတဲ့ဒေသတစ်ခုဖြစ်ပြီးအခုနှစ်အတွင်းကမ္ဘာလေခီးသည်ပေါင်း35သန်းလောက်လာလည်မယ်လို့ခန့်မှန်းထားပါတယ်
ချပန်နိုင်ငံတိုကျိုမြို့ကမြေအောက်ပူတာထဲမှာ1996ခုနှစ်တုန်းကဒုတိယသေဆုံးခဲ့တဲ့အစိတ်အတန်ငွေတုံတိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့သူနောက်ကဘာပြတ်တော်မဲလို့ယုံကြည်တဲ့အယူသည့်အဖွဲ့ရဲ့ခေါင်းဆောင်ချီဆူအော့မက်ဆူမွန်တုံကိုဂျပန်နိုင်ငံမှာကွန်မြူနတီဖြစ်ပါတယ်ရှိုကိုအာဆာဟာရာလို့လူသိများတဲ့မက်ဆူမွန်တုံကိုဒီကနေ့တောက်ကြနေမှာပဲကျိုးပေးကွန်မြူနတီအကြောင်းဂျပန်ဆ ဂျပန်နိုင်ငံမှာ1995ခုနှစ်ကအစိမ့်ငွေနဲ့တိုက်ခိုက်မှုကြောင့်လူစနစ်ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့လူ6000ကျော်ဖျားနာခဲ့ရတာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားကွာတာဖိုင်နယ်ပွဲစဉ်နေ့အဖြစ်နဲ့ပြင်သစ်နဲ့ဥရုဂွေးဘရာဇီးနဲ့ဘယ်လ်ဂျီယမ်တို့ဒီကနေ့ကစားကြမှာဖြစ်ပါတယ်။ဒီနေ့ကမ္ဘာဖလားမှာဘိုးဆွဲဖို့တစ်ပြင်းနေတဲ့ဘရာဇီးနဲ့ဘယ်လ်ဂျီယမ်ပွဲကနာမည်ကြီးကစားသမားတွေတိုက်စစ်အားပြိုင်ကြမှာကြောင့်ကွာတာဖိုင်နယ်ပွဲစဉ်နေ့အတွင်းစိတ်ဝင်စားစရာအကော ဒီနေ့ကတော့ဒီပွဲကတော့ပြင်သစ်တိုက်စစ်နဲ့ဥရုဂွေးခံစစ်တို့အပြင်ရမှာပွဲဖြစ်ပါတယ်။ဒါကြောင့်ဒီပွဲကတော့ပြင်သစ်တိုက်စစ်နဲ့ဥရုဂွေးခံစစ်တို့အပြင်ရမှာပွဲဖြစ်ပါတယ်။ကွာတာဖိုင်နယ်ပွဲစဉ်နေ့တည်းမှာတော့ကမ္ဘာချန်ပီယံ၅ချိန်ဖြစ်ပြီးဒီနေ့မှလည်းဘိုဆွဲဖို့တည်ပြနေတဲ့ဘယ်ဂျန်နဲ့ဘရာဇီးပွဲဟာစိတ်ဝင်စားစရာကောင်းတဲ့ပွဲဖြစ်တယ်လို့
ကျွန်တော်တို့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့မှာခင်ဖြူတွေတို့ကပြောပြပေးခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ထိုင်းနိုင်ငံမဲဆိုင်မြို့ကလိုင်ကုတ်ခုအတွင်းပိတ်မိနေတဲ့ကျောင်းသား12ဦးနဲ့နေပြတဲ့ဦးပေါင်း73ဦးကိုကုရဲကနေအပြင်ရောက်ကယ်ဆယ်ရေးတွေလုပ်နေတဲ့ထိုင်းဘရင်ရေတပ်ကအငြင်းစားတက်ကြတဲ့ဦးဟာဒီကနေ့မနေ့ရင်ငုံရင်အောက်ဆီဂျင်ပြတ်ပြီးတော့ရုတ်တရက်တတိမင်းမျိုးရကနေတေဆုံးသွားခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အင်းဒီချင်းမြန်မာနိုင်ငံကလူလူတွေကြားမှာလ
င်းလေးကစပြီးမဲဆိုင်မြို့နန်းနန်းနွန်နိုင်ကူထဲမှာပိတ်မိနေတဲ့ထိုင်းနိုင်ငံကတောဝက်ဘောလုံးအသင်းဝင်13ဦးကိုကယ်ဆယ်နိုင်ရေးအတွက်ထိုင်းဆိုရနဲ့ထိုင်းလီတက်ရေတက်ဒီနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစ조사နေချိန်မှာပဲရေငုပ်ပြီးအောက်ဆီဂျင်နဲ့သယ်ဆောင်ပေးနေတဲ့ကယ်ဆယ်ရေးဝန်ထမ်းတဦးတည်ဆုံးခဲ့ရတာပါသူဟာတူနာဘူမိလေစိတ်မှာလုံခြုံရေးတာဝန်ကျရာကနေကလေးတွေကိုရေငုပ်ကယ်ဆယ်ဖို့အတွက်စေတနာဝန်ထမ်းအဖြစ်လာကိုရင်ဇူလိုင်လ6ရက်နေ့မနေ့အစောကြီးမှာပဲရေငုပ်နေရင်ရုတ်တရက်မိမျောပြီးတည်ဆုံးသွားခဲ့တာဖြစ်ပါတယ်သူဟာအောက်ဆီဂျင်ပြက်လက်တာကြောင့်ဖြစ်တယ်ဆိုပြီးအနာပိုင်တွေကထုတ်ပြောပါတယ်ကိုယ်ထဲမှာပိတ်မိနေတဲ့လူငယ်73ယောက်နဲ့ပတ်သက်လို့သတင်းတွေအဆက်မပြတ်နားထောင်နေတဲ့စစ်တွေတပ်ကတော်ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်စောစောခိုင်ကတော့ဒီကလေးတွေရဲ့သတင်းတွေကိုစာနာစိတ်တွေနဲ့မပြတ်နားထောင်နေပြီးကယ်ဆယ်ရေးသမားတည်ဆုံးခဲ့ရတဲ့ဖြစ်ရကြောင့်စိတ်ထိတ်ခိုက်ရပါတယ်ဆိုပြီးပြောပါတယ
်အရှင်းကိုစိတ်မကောင်းဖြစ်တယ်ဟိုဟာမြမကြီးတတိလုံးကလည်းဒီကလေးစစ်သုံးယောက်အပြင်ထွက်လာနိုင်ဖို့အရေးနဲ့ကယ်ဆယ်တဲ့လူတွေလည်းချမ်းချမ်းမမာနဲ့အကုန်လုံးကလေးတွေကိုအဖိုက်အဆင်မရှိဘဲကေဇေလာနိုင်ဖို့အတွက်သူတို့နှုံးနှစ်ဖက်စလုံးကိုကလေးတွေရောအဲ့ဒီကေဇေတဲ့လူတွေရောပေါ့နှစ်ဖက်စလုံးဂူအပြင်ကိုကျန်းကျန်းမာမာနဲ့အောင်မြင်စွာပြန်ထလာဖို့နဲ့အောင်မြင်မြင်ဒီကိစ္စကြီးပြီးသွားဖို့အတွက်မြန်မာပြည်တကယ်လုံးကလည်းအဲ့ဒါကိုပဲအားပေးနေကြတယ်ပေါ့အဲ့လိုအချိန်မျိုးမှာဒီစမန်ကူနန်သုံးစိတ်ချင်းနဲ့ကဆုံးသွားတယ်ဆုံးတဲ့အခါမှာသူကတော့ဝနာဘူမင်းကနေတာဝန်ထမ်းဆောင်တဲ့နေရာနေပြီးတော့မှသူ့ရဲ့ volunteer သဘောနဲ့လိုက်ပြီးတော့ကလေးတွေကိုကေစီချင်ပါတယ်လို့လာပြီးပြောပြီးတော့သူ့သဘောနဲ့သူသရင်သွင်းပြီးလာပြီးကေစီတော့ပို့ပြီးတော့ဝန်းနေရတယ်အဲ့လိုမျိုးအမှုန်ထမ်းတရားအနေနဲ့ရောကလေးတွေအပေါ်မှာထားတဲ့စေတနာကိုရောသူ့ကိုအတိအမှန်မပြုသေးနဲ့မနေနိုင်ဘူ
းထိုင်းနိုင်ငံကလူမှုရေးနဲ့ပညာရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့ကိုမင်းမင်းကတော့ကလေးတွေပျောက်ဆုံးသွားပြီးတဲ့ကစိတ်ပူစွာနဲ့သတင်းတွေကိုမပြတ်နားထောင်နေခဲ့ကြအောင်အခုဖြစ်ရတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်
အမှားကတော့ဒီကလေးလေးအများဆုံးပြန်ထွက်လာကြည့်ရပါတော့။သူစပြီးတော့တိတ်နေတယ်ကျွန်တော်တို့အပြင်အမြဲတမ်းနားထောင်နေတယ်နော်။သူတို့အမှားကတော့ပြေးပါလိမ့်ပြေးပါလိမ့်။ပြေးတဲ့ခါကျတော့လည်းသူထွက်လို့မရဘူး။အများဆုံးပြန်ထွက်လာကြည့်ပါအဲ့လိုတော့နိုင်ငံတော်အစိုးရကတော့ဒီစီတွေရောအကုန်လုံးရင်းနေတာရောအကုန်လုံးနိုင်ငံရေးနဲ့အားလုံးကလည်းလုံရပြေးတာဝန်တာမှုရေပေါ့နော်။ဒါကြတော့ကလေးစတဲ့ကပြန်ထွက်ကြည့်နေတယ်။နောက်ဆုံးသွားတဲ့ကျတော့လည်းစိတ်မကောင်း
ကလေးတွေအမြန်ဆုံးကဲထုတ်နိုင်ရေးကိုပဲမျှော်လင့်နေတယ်လို့ဆိုပါတယ်။ကျမတို့ပဲမြမာပြည်သူကြီးတောင်အားလုံးကလည်းအခုလိုကလေးတွေကြီးစေရေးနဲ့ပတ်သက်ပြီးတော့ဆုံးသွားတဲ့နန်ကူနန်အတွက်အကုန်လုံးပဲဝန်းနေနေကြနေလို့ထင်ပါတယ်ကျမတို့ဝန်းနေပါတယ်။နောက်တစ်ခုနောက်ဆုံးပြောချင်တာပေါ့နော်ဒီကလေးတွေကိုအမြန်ဆုံးကဲထုတ်နိုင်ဖို့နဲ့ကဲစေတဲ့လူတွေဒီမကြီးရမခန့်ပင်နဲ့ဒီကိစ္စက
ကျောင်းလိုင်ကိုအတွင်းပိတ်မိနေတဲ့လူငယ်၁၃ဦးကိုကယ်တင်ဖို့အတွက်ချီလီနိုင်ငံကမိုင်းတွင်းလုပ်သားတွေကိုကယ်တင်ခဲ့တဲ့နေတိုင်းလုံဆောင်ဖို့ထိုင်းနိုင်ငံကတာဝန်ရှိသူတွေကစောင့်ရဲ့နေပြီလို့သိရပါတယ်။အခုပိတ်မိနေတဲ့ကျောင်းလိုင်ကနေရင်းငုတ်ပြီးသွားဖို့အခက်အခဲတွေများပြီးအသက်ဘေးဆုံးရရလာကြောင်းနီလန်တက်ကိုအကောင့်ထဲပို့ဖို့စတင်နေကြောင်းထိုင်းရုပ်တံလိုင်းတင်ပြတဲ့
ဒီနေ့ရှင်သတင်းမှာဇူလိုင်လ9ရက်နေ့ကပေါ်ပြသွားပါတယ်ရှင်။မအေးအေးမှာပါရှင်။ VOA ကနေတောက်ကြတဲ့ညနေခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ဆက်ရအောင်ပါ။ကချင်ပြည်နယ်တွင်စစ်တပ်နဲ့တဘာဝဘေးဒဏ်ခံရသူတွေကိုအစိုးရကကူညီထောက်ပံ့မှုတွေပေးအပ်နေပြီမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကပြောနေကြပါတယ်။မကြသေးခင်တုန်းကယဉ်
โอเคป่ะกระชิมจีเนี่ยพากะเสียงสกัดเนี่ยจังหวัดตะทองเจ้ากูกระชิมจีเนี่ยสุยากันเนี่ยปีนี้ยี่สัญญากุญยี่ปีแค่เดือนลูกพากะมีเนี่ยปีดูลูกเจ้ากูสิเลยอุตินสุกับเจ้าว่าเลยที่พากะมีเนี่ยเดี๋ยวมาชี้เลยเสบียงชาวที่วิกเกอร์นี่มาชี้เลยแต่เจ้ามีเจ้ามาดีเด็กกูรู้อะไรในสายเดียร์ดีทั้งวันพิเศษส่งวัวอย่างวัวซาเจ้าวัวส่งเนี่ยการีวุ้นเลยไปที่นี่ไปไปอยู่อะไรแต่บัวอาทิตย์นั้นเป็นวันที่เสียใจเจ้าเนี่ยเอา ကျွန်တော်တို့ကတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီကျွန်တော်ပါနော်သူစပြီးတော့တိတ်နေတယ်ကျွန်တော်မှာနော်အဲ့ကချင်းလွတ်လိုက်ရေးခွက်ကဲအူလိုစိုက်ပွဲကြောင့်တိတ်ချောင်းလာရတာဖြစ်ပြီးဒီကနေ့စီနေရမပြန်နိုင်ကြသေးဘူးလို့ဖာကတိတာခံကိုမရန်ဂျာလာကပြောပါတယ်
ပြီးကြတဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ဖာကဒေတာမှာမူကြီးပြီးတောက်ကဘာနဲ့မြေကျူရပြီးလူတွေထိခိုက်တိတ်ဆုံးနေအိမ်အဆောက်အုံတော်တော်များများပျက်စီးခဲ့ပြီးတော့လူ26ဦးသေဆုံးခဲ့ပြီးအင်ဂျင်တရာကျော်ပျက်စီးခဲ့ပြီးအနည်းဆုံး16ဦးသေဆုံးခဲ့ပြီးအင်ဂျင်တရာကျော်ပျက်စီးခဲ့ပြီးလူတွေထိခိုက်တိတ်ဆုံးနေအိမ်အဆောက်အုံတော်တော်များများပျက်စီးခဲ့ပြီးတော့လူ26ဦးသေဆုံးခဲ့ပြီးအင်
Kerelu, Pagam Yunekan, Pinelo Kusile de Gapiovare, Tesonu Tida Canune, Molo Tari Tedo, a Tesa Tawa Muga Rebi, a Guni Maya Dibulule, Paga Tita can do Gapiovare. အဲ့ဒီဥဒေရကောက်တယ်လို့အသိဉာဏ်နဲ့အဲ့လိုပဲဟာကိုယ်ကြီးကလည်းနာပြီးသိတယ်မကြောက်ဘူးဒီကနေ့ဝင်ပြီးဆိုတော့အခုလေဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီကနေ့ကလေးကြောင်းလိုက်ဒီကဘာရင်ခေါ်ရလို့ပြန်လာနေလိုက်အဲ့လိုမျိုးပြည်ပြီးသားလေးညနေနေ့ကလာလေးရလို့ခိတ္တရာကြီးပါလို့ရတယ်ဘုရင်ကြီးပါဘူးခိုင်မာရတော့မဟုတ်ဘူးပဲ
ကချင်းမြင်းနယ်ဖာကမြို့နယ်အတွင်းမှာရေကြီးမြေပြိုမှုကြောင့်တော်လကောင်းကြောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်းလူသိဆုံးမှုမကြာခဏဖြစ်ပွားလေရှိပါတယ်ဖာကမြို့နယ်တွင်မြေပြိုမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်လုံကြုံတူးပေါ်နေမှုကြောက်မိုင်းခွင်းနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကလည်းတုံ့တက်ပြောဆ ပါတယ်ခင်ဗျာ
ရှင်များရှင်ထိုင်းနိုင်ငံကနိုင်ငံတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံစုံနဲ့ပူးပေါင်းပြီးအင်တိုက်အားတိုက်ကျိုးပန်းရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအသိမဲ့ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလဲကုတိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လဲအတွ ွေစူရာရီကိုဖီယိုအီမြန်မာဝိုင်းရဲ့စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ဖီယိုရဲ့ဖုန်းနံပါတ် 1-32-32-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချွတ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အပန်ဖိုင်နဲ့ပဲဖြစ်ဖြစ်ဖီယိုရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချွတ်တင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချွတ်တင်ပေးပို့ထားနိုင်ပါတယ်။စီးရီးကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့အကစားသတင်းဖက်ဆက်ရအောင်ပါ။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလား quarter final ပွဲစဉ်တွေအဖြစ်နဲ့ပြင်းထန်တဲ့ Uruguay, Brazil နဲ့ Belgium တို့ဒီကနေ့ကစားကြမှာဖြစ်ပါတယ်။ဒီနေ့ကမ္ဘာဖလားမှာပိုဆွဲဖို့တစ်ပြင်းနေတဲ့ Brazil နဲ့ Belgium ပွဲကနာမည်ကြီးအကစားသမားတွေတိုက်စစ်အားပြိုင်ကြမှာကြောင့် quarter final ပွဲစဉ်တွေအတွင်းစိတ်ဝင်စားစရာအကောင်းဆုံးပွဲဖြစ်တယ်လို့ဘောလုံးဝေဖန်သူတွေကပြောပါတယ်။ဒီကနေ့ကစားမဲ့ quarter final ပွဲစဉ်တွေနဲ့ပတ်သက်ပြီးကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
2018ကမ္ဘာဖလား quarter final ပွဲစဉ်တွေကိုဒီကနေ့မှစတင်ကစားကြမှာဖြစ်ပြီးတော့ပြင်းထန်တဲ့ Uruguay, Brazil နဲ့ Belgium တို့ကစားကြမှာပါ။မြန်မာစံတော်ချိန်ည၈နာရီခွဲမှာကစားမယ်။ပြင်းထန်တဲ့ Uruguay တို့ရဲ့ပထမပွဲစဉ်မှာတော့ပြင်းထန်တဲ့အသင်းကပွဲပယ်ခံထားတဲ့ကွင်းလယ်လူ Matuidi ကလွှဲရင်ကျန်တဲ့လူစုံပါဝင်လာဖို့ရှိပြီးတော့ Uruguay အသင်းမှာတော့အားထားတဲ့ PSG တိုက်စင်မှု Edison Cavani ဒဏ်ရာကြောင့်ပါနိုင်ဖို့ဆိုတာမသေးချာဖြစ်နေပါတယ်။ဆိုတော့ဒီပွဲပေါ်မှာအောက်စားကလောင်ရှင်ကိုဇော်မျိုးတန်းကဘလို့သုံးသပ်ပါသလဲ။
အင်းဒီနဲ့ပွဲဆောင်ပြင်းပြတော့ကတော့အဂျင်နီယားလောက်ဆောင်မှာမဟုတ်တာတော့ပြည်ပါလေ။အင်းဒီကဘောလုံးကို၄စနစ်ကြကြပြောလို့တခါတော့တယ်ပြောပြင်းနေရပြီ။ပြင်းပြကတော့သူ့ခြေကအမှန်ကအရေးကြီးတုံးတက်လို့မရသေးတဲ့အနေထားပေါ့ကြာတယ်။ဒါကြောင့်ဆိုတော့အုပ်စုပြင်းမှလည်းဒီပြက်ပြက်ခဲ့ရတဲ့အပြင်ကဘလို့အကောင်းကြီးမဟုတ်ဘူး။အဂျင်နီယားနဲ့ပွဲကြတော့လေနှစ်ကိုးတကိုးတွေရှုံးနေတာအနေနဲ့ဒီစင်ရောလင်းလင်းနဲ့ပါဇက်ရဲ့အကြီးကံကြီးကဂိုးဖြစ်သွားလို့တော့ဒါကဂိုးတွေကြားခဲ့တာပေါ့။ကျွန်တော်အလုပ်လုပ်ပြီးတော့ပြက်ခဲ့ရတဲ့အပြင်ကတော့ဆင်းရဲကြဲကြဲပြီးပြီးနေနေစကားပြီးပြက်ခဲ့ကြရတာပေါ့ကျွန်တော်ကဒီဘက်ကမိနစ်60အပြင်မှာလည်းပြင်းလို့အနိုင်ဆုံးပေါ်ဖို့ခက်ခဲနေတယ်ကျွန်တော်အလုပ်ပဲဆက်လုပ်တယ်မိနစ်60အပြင်မှာအချိန်မပေါ်ဘူးလို့ပြောနေတော့ပယ်နယ်တီမှာတော့ဒီကျွန်တော်ဥပဒေကိုပြင်းပြနေတော့အနိုင်ရဖို့ခက်ခဲနေတယ်ကျွန်တော်အလုပ်ပဲဆက်လုပ်တယ
်ပြင်းတဲ့ဥပဒေအတင်းတို့ကမ္ဘာဖလားမှာ၃ချိန်တွေ့ပူးပြီးတော့ဥပဒေကတပွဲနိုင်ပြီးနှစ်ပွဲတည်ကြာထားပါတယ်ဥပဒေအတင်းဟာဒီနေ့ကမ္ဘာဖလားမှာလည်းလေးပွဲမှာတကူတာပေးထားတာကြောင့် Brazil နဲ့အတူခံစစ်အကောင်းဆုံးအသင်းလည်းဖြစ်ပါတယ်။ဒါကြောင့်ဒီပွဲကတော့ပြင်းတဲ့အသင်းရဲ့တိုက်စစ်နဲ့ Uruguay တို့ရဲ့ခံစစ်တို့အားပြန်ကြမယ်ပွဲလို့လည်းသုံးသပ်နေကြပါတယ်။ဒီနေ့ဒုတိယ quarter final ပွဲစဉ်ဖြစ်နေကမ္ဘာချန်ပီယံ၅ချိန်ဖြစ်ဖူးပြီးဒီနေ့မှလည်းဘူဆဲဖို့တစ်ပြေးနေတဲ့ Brazil နဲ့ဥရောပက Belgium တို့ကစားကြမှာဖြစ်ပါတယ်။ဒီပွဲကတော့ quarter final ပွဲစဉ်တွေထဲမှာစိတ်ဝင်စားစရာအကောင်းဆုံးပွဲတစ်ပွဲဖြစ်တယ်လို့အာဇာကလောင်ရှင်ကိုဇော်မျိုးတန်းကပြောပါတယ
်သူတို့မကင်းလို့တိုက်ချင်အပ်တယ်ပြီးပါဘရာဇီးကတော့ဂျပန်နဲ့ဖိနစ်ဆိုင်ကနေပြီးတော့လိုအပ်တဲ့အချိန်မှာလိုအပ်တဲ့အနိုင်ကိုးကြီးရအောင်ပြင်ပြီးဖြင့်ရောက်လာတာပေါ့ဒါကြီးကတော့တင်လာမရှိဘူးဖြစ်နေတယ်ဒီနေ့ကစားသမားစုပွက်မှုကတော်လေးကိုကောင်းနေတယ်ပေါ့နော်အခုဒီနေ့တော့ဂျပန်ထိပ်တန်းကစားသမားတွေတော်တော်များများပါတယ်ပြင်ပေါ့ဆိုတော့ဂျပန်နဲ့ဖိနစ်လာမယ့်အပြင်ဟိုဒီဘက်နောက်ပိုင်းမှာရှင်ရောင်မျိုးဆက်ပြစ်လို့တော့ဟိုတမကျင်းခံရတဲ့ကစားသမားအများကြီးပါဝင်တဲ့အပြင်ပင်ပေါ့သူတို့လည်းပြင်းဖိတ်ကြပြည့်စုံမှုဖြစ်နေလို့ဟိုစိတ်ဝင်စားပြကောင်းတဲ့ပွဲတွေဖြစ်နေတယ်လို့ကျွန်တော်လည်းတော့သိတာပ
ါဘရာဇီးကဒီနေ့ကမ္ဘာဖလားမှာလည်းဘူဆွဲမယ်ဆိုပြီးတော့ရေပန်းစားနေတာဆိုတော့ဒီဘရာဇီးအသင်းကအခုကစားပြီးသလောက်ဆိုရင်ရောဒီတခြားအသင်းတွေထက်ကိုထူးထူးခြားခြားပိုကောင်းလား
ဒီလိုကြတာပေါ့ကောင်းတယ်လို့တော့တတ်မှတ်လို့မရပါဘူးဘာကြောင့်လဲဆိုတော့ဘရာဇီးဒီနေ့ပြောင်းလဲမှာဟိုနိုင်တဲ့နိုင်ငံတွေပြည်မှာပုဂ္ဂိုလ်ကနိုင်ငံရာလို့ရှိရတယ်ဒီလိုကြီးတော့မြန်မာရဲ့တန်ဖိုးမှုတွေပြည်ကြတဲ့ဂိုဒင်းနိုင်ငံတွေတောင်းတယ်ဒီလိုကွာတာနေနေရောက်လာပါဘူးသူကဒီလိုကြတာဒီစားကလေးတွေကောင်းတာတော့ဒီဟာအရင်းလိုက်ကြည့်နေစေတော့မရှိပါဘူးဒီလိုဒီလိုက်ကြည့်နေမှ ဒီတော့ကျွန်တော်ကတော့ဘယ်လိုခံမှန်းကြလဲဒီတော့ကျွန်တော်ကတော့ဘယ်လိုပြောလို့ဘာကြီးကဘလုံးစပါဘလုံးပညာနဲ့ဒီအတန်းကြီးကြီးကြီးကြီးအားကြီးကြီးအချင်းကြီးကနေပြောပေါ့ဘယ်ကြီးကတော့အဲ့ဒီပဲအတန်နဲ့အတင်းတယ်ဒါပြီးတော့ဒီကစားကွက်တဲ့ဝင်အောင်ဆွဲပြီးတော့ကြံနေပေါ့အနိုင်ဆုံးကတော့ဘာကြီးစစ်စာပြကြအနိုင်ရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲပြောနေဒါပြီးလည်းနိုင်ရပါပေါ့
ဒီနေ့ရင်ကလေးချိန်တွေ့ဘူးပြီးတော့1964ခုနှစ်မှာဘယ်လ်ဂျီယံကတကြိမ်သားနိုင်မှုပြီးတော့2000နှစ်ကမ္ဘာဖလားပါဝင်ကျန်တဲ့3ချိန်မှာဘရဇောကနိုင်ထားတာပါဒီဘက်မှာဘရဇောတင်ဘက်ကအားထားတဲ့ဘယ်နောက်ခံလူမာဆယ်လိုပြန်ပါလာမှာဖြစ်ပေမဲ့ညာနောက်ခံလူဒနီလိုကတော့မနေ့ကအသင်းနဲ့လေ့ကျင့်နေတော့မှညာဘက်ခြေချင်းဝအယွတ်ဒဏ်ရာရသွားတာကြောင့်ပြိုင်ပွဲမှာဆက်ပြီးတော့ကစားနိုင်တ ပြန်လည်ကြီးကောင်းမဲ့ပွဲဖြစ်ပြီးတော့ဒီတိုင်းစစ်ကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်နိုင်တဲ့အသင်းကတော့နောက်တစ်ဆင့်ဖြစ်တဲ့စီးဖိုင်နယ်ကိုတက်သွားမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကစားမယ့်ကွာတာဖိုင်နယ်ပွဲစဉ်နဲ့ပတ်သက်ပြီးတော့ကိုရနိုင်ကစူးစီးတင်ပြသွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲ VOA ရရုပ်မြင်သားကြားအစီအစဉ်ကိုညနေ9:00ရနေ9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါအရှာဆက် 7ဂျူရူကနေဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင်အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်
American Pian Zuga dollar billion HP Econtomia Caucambo, some shall get away. Tuning an inlet, Tampian, a con Caucamo de Machimini, Losama, a chisayo cajon, till Suya digni Pedalibari, Tio Kumbi Sibon Shia Jogo, a con Nasangayaka, no Tumi Caucamo, Tamara Sumpia Terava, Eddie, a con Caucamo, Tumi Muha, digni Tajanima, Satin, Tewimbari. အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုဟာမြောက်ကိုရီးယားနျူကလီးယားလက်နက်အစီအစဉ်ဆုံးသက်ရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံကိုနေ့ကြာခီးဖြစ်ရောက်ရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရှေ့သတင်းပတ်တဲ့ဗြိတိန်နိုင်ငံကိုရောက်လာတဲ့အချိန်အတွင်းအဝါရောင်းကလေးသေးကန်ဘောင်းဘီဝတ်ထားပြီးဆိတ်ဆိုးဒေါသထွက်နေတဲ့ကလေးဆိုးကြီးပုံလှုပ်ထားတဲ့သမ္မတထရမ့် ဒီဆောင်နိုင်ဖို့ဒုက္ခတွေကိုလက်ခံပေးထားတဲ့ပင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖုံပြိုးရေးပံအေဒီဘီကဒေါ်လာတန်100ကိုညှိထောက်ပံ့ဖို့အတည်ပြုလိုက်ကြောင်းအေဒီဘီကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းကထောင်လမ်ကူရဲမှာပြင်မိနေတဲ့လူငယ်ပလုံးသမား12ယောက်နဲ့သူတို့ရဲ့နေပြတို့ကိုကယ်ထုတ်ဖို့စူးစမ်းနေတဲ့ရေငုပ်သမားတအူလမ်းမှာအောက်ဆီဂျင်ပြတ်ပြီ ကျွန်တော်တို့ကတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီကျွန်တော်ပါနော်သူစကပြောပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေမှာစင်ခေါ်မှုတွေရှိနေပြီးအခုသေဆုံးသွားတဲ့ရေငုပ်သမဟာဆိုရင်ကုရင်းကိုအောက်ဆီဂျင်ဘူးတွေတွားထားပြီးပြန်အလာလမ်းမှာအောက်ဆီဂျင်ပြတ်ပြီးတော့ဒရစ်မေဒရစ်လေးမေမျောသွားကြတာဖြစ်တယ်လို့ထိုင်းရတကြီးကပြောပါတယ်
တရင်ချင်းချောကကိုစောင်းဝင်လိုက်ခြင်းညာပေးခဲ့တာပါတင်ညာနေအတွက်အစီအစဉ်ထုတ်လို့ရေမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့နက်ရှ်ဝမ်ကယ်လီဖြစ်ပါတယ် VOA အမေရိကန်အတန်းညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညာကိုနိုင်ရနေစင်လိုက်အထိလိုင်းတိုမီတာ29ကီလိုဟတ်စ်တစ်တစ်ကိုချောင်းကလိုင်းတိုမီတာ30နဲ့ကီလိုဟတ်စ်တစ်တစ်ရှစ်ခွန်သုံးညလိုင်းတိုမီတာ50
This program has come to you from the Voice of America, Washington.
From Washington.